ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာပြီးခဲ့တဲ့လတဲ့ခရီးယံဖျားเจ้าနေအပိတ်ခံရပြီးသာသနာပြုတွေကိုထိမ့်သိမ်နှင်ထုတ်တဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံတွင်ဘာသာရေးလွတ်လပ်ခွင့်ကျဆင်းလာမှာကိုခရီးယံဘာသာဝင်တွေကြားဆိုရင်းနေကြပါတယ်ဒီပြဿနာအမြန်ပြေးလည်စေရေးအတွက်အစိုးရကဂျာဝင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေး မှာခရိယန်ဘုရားကျောင်း50ကျော်ပိတ်ခံရပြီးသုံးကျောင်းကိုဖြိုချဖျက်ဆီးကာခရိယန်သာသနာပြုပုဂ္ဂိုလ်အယောက်90ကျော်ကိုထိန်းသိမ်းထားကြောင်းစက်တင်ဘာ25ရက်နေ့စွဲနဲ့လာဟုနှစ်ချင်းခရိယန်အဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ UWSA ဝါတက်ဖွဲ့ရဲ့ဒီလှုပ်ရဟာအဲ့ဒီဒေသမှာရှိတဲ့ခရိယန်အသင်းတော်တွေကိုနိုင်ငံခြားကထောက်ပံ့မှုတွေရှိနေတယ်ဆိုတဲ့တန်တရာအပေါ်အခြေခံပြီး UWSA တပ်ဖွဲ့ကလှုပ်ဆောင်လာတာဖြစ်တယ်လို့ကချင်နေချင်းခရိယန်သာသနာပြုအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဆရာတော်ဒေါက်တာကလမ်ဆွန်ဆန်ကပြောပါတယ
်ဒီနောက်ကနေနိုင်ငံခြားထောက်ပံ့မှုတွေရှိတဲ့ကိစ္စနဲ့တဆင့်ဖြစ်လာတယ်လို့ကျွန်တော်တို့ကြည့်ရတယ်ဆိုတော့ဟိုဝဒေတာတို့တရုတ်အစိုးရတို့အဲ့မှာကျတော့အဲ့လိုမျိုးအနောက်နိုင်ငံရဲ့ကျိုးကင်မှုတွေထောက်ပံ့မှုတွေကိုသူတို့ကတော်တော်ကိုဟိုတတိခါဆွန်ဆန်စစ်ဆေးမှုတွေလုပ်တယ်ခုဒီကိစ္စမှာလည်းအဲ့လိုမျိုးဒီနည်းနည်းပါမီတို့လိုကြားရတယ်ဆိုတော့သူတို့ကလည်းဒီကိစ္စမှာနောက်နေ့ဆိုရင်ည30ညင်းချင်ရေးဒီဖော်ရီလုပ်မယ်ဆိုတော့နည်းနည်းတက်စင်လိုက်တဲ့တဘောလဲပါတယ်ဆိုတော့ခုစဖြစ်တာကလည်းဟိုနတ်စာယူရီမှာသူတို့ရဲ့အတော်ဆုံးပစ္စည်းတွေကိုမြှို့တာတို့ဘာတို့အဲ့လိုမျိုးတွေကနေဆက်လာတယ်ဆိုတော့ဒီကျွန်တော်တို့ခရီးယံကလည်းဒီစုတူသာသနာပြုလုပ်တဲ့အချိန်မှာကျလာတဲ့ပြင်းဆက်တွေပဲလို့ကျွန်တော်ကအဲ့လိုပဲသုံးသပ်ရပါတယ
်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကဘယ်လိုကင်တွယ်ဆောင်ရွက်နေတယ်လဲသိရအောင်သာသနာရေးဝန်ကြီးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုတ်ပြန်ဖြေကြားမှုမရခဲ့ပါဘူးဝါအထုဒေသတပ်ဖွဲ့တွင်အခုလိုဖြစ်ပျက်ခဲ့တာဟာဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်ရကြတယ်လို့တမာကျန်းစာဆရာတူဦးဖြစ်သူစလိုင်းဝေကုန်းကပြောပါတယ
်လွတ်လပ်ချက်ကိုပိတ်ပင်ခွင့်ပေးလို့ရတာကစ္စနဲ့အနာပိုင်ကဟိုပြားဆောင်ပြစ်ပြတာတို့ဘာလို့ရလဲရတာဒီဆောင်လေဘာသာရေးလို့လာခုရစိတ်တင်နာနဲ့တူတူပဲအဲ့ဒီဝါမှလည်းခရစ်ယာန်ဘက်တစ်ရှင်ရှိတယ်ဒီအကြောင်းကြီးမှကျွန်တော်ကြည့်နေကြရင်တော့သူတို့ခရစ်ယာန်ချင်းချင်းတိုင်တာကြောင့်ပဲဖြစ်နေလို့ကျွန်တော်တရင်ချတာပဲနော်ဒါနဲ့ဒီဝါကိုပဲအချင်းခွာတိုင်တာညမနာအဆူရဲ့လေအောက်မှရှိလို့ပြည်နေလေကြာကြတော့တက်ကတဲ့ပါဆန်ဒီကိုသူတို့ကဦးမကြည့်သေးနဲ့ခြားကြောင်းကြီးကိုပိတ်သွားတာမျိုးဒါတွေကတော့ဒီကောင်းမယ်ဘာဘာသာရေးလို့လာခုကိုသူတို့ချိုးဖောက်တာနာမည်ပေးတာနာပြည်ကျရမောင်းထုတ်ရတာလည်းရတော့ဒီကောင်းကင်းနဲ့သူတီလီအောင်ဝေးပြီးတော့အကောင့်ထဲမှာ
ဝါအထုဒေတာဟာမြန်မာအစိုးရလက်အောက်မှာရှိတဲ့ဒေတာတခုဖြစ်တာကြောင့်ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကကြားဝင်ဆောင်ရွက်ပေးဖို့လိုတယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ဆိုတော့ဒီဒေတာကိုဟိုပမာတီလည်းမဆိုင်သလိုနည်းနည်းဖြစ်နေတဲ့ပုံစံမျိုးတွေကတော့ကျွန်တော်ဒါဖတ်နေနေတွေ့ရတာပေါ့ဒါကဘာလို့အတိုင်းဒါကြည့်မယ်ဆိုတော့ဒါမြန်မာပြည်ရဲ့သာသာရေးဒီ religious freedom မှာချိခတ်တာမျိုးတော့ရှိပါတယ်သူတို့ရဲ့ control အောက်မှာတော့ကျွန်တော်လုပ်နေရတယ်ဆိုတော့ဒီဝါဒီတာမှာပြန်ကြည့်တဲ့အချိန်မှာသူတို့ကသူတို့ဒီဝါရဲ့ဟိုအုပ်ချုပ်မှုမှာသူတို့ကဟိုတည်လို့ပဲသူတို့တတ်မှတ်ထားတဲ့သာသာရေးအသိကိုလက်ခံတယ်အပြင်ကဘာသာရေးတွေလာလို့ရှင်သူတို့ဒီလိုပြစ်ပြစ်မှုတွေလုပ်တယ်ဆိုတော့ဒါတည်မှလည်းအဲ့လိုလုပ်နေကြရှိပါတယ်မလန်ခတဲ့ဒီနေ့ကျတော့ကလည်းအဲ့လိုမျိုးလားဟောပြောတဲ့ဆရာတွေကိုသူတို့မောင်းထုတ်တာတွေရှိပါလေအဲ့ဒါတော့
ဝါတက်ဘွဲကပြိပင်ခဲ့တဲ့လုပ်ရတဲ့ပတ်သက်လို့ဒီပြဿနာကိုငင်းငင်းညံ့ညံ့နဲ့ပြည်လဲစီရေးအတွက်အစာရှောင်စူတောင်းကြဖို့အသင်းဝင်တွေကိုလာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတိုက်တွန်းထားပါတယ်ယူရူရက်စေဝါပြည်သွေးစီညီညွတ်ရေးတက်မတော်ထင်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာစက်တင်ဘာလလေကစပြီးဘာသာရေးအရတင်းမာမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းခံရတဲ့ခရိယံဖျားကြောင်ပေါ60ကျော်လောက်ရှိနေပြီလို့ဘာသာရေးကောင်းဆောင်တွေကပြောပါတယ်ခင်ဗျာ